ကင်းပြည်နယ်မြောက်ရီမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNLA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးလေကြောင်းကတိုက်ခိုက်တာတွေလည်းရှိနေပါတယ်။တိုက်ပွဲနဲ့နီးရရွာတွေကလူတွေထောင်နဲ့ချီထွက်ပြေးနေရပြီးနေဆက်တောင်ရင်မြစ်ဘေးကစစ်ဘေးရှောင်နေရကိုခုံးလုံးလာသူတွေတိုးလာနေပါတယ်။ဒီသတင်းကို VOA သတင်းတောင်မအေးမှကသတင်းပေးပို့ထားပါတယ
်။ကရင်ပြည်နယ်မြောက်ရီမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ပြည်မျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲတွေကမတ်လ9ရက်နေ့ကနေစတင်ခဲ့ပြီးမတ်လ17ရက်နေ့ညအထိတိုက်ပွဲတွေဆက်ဖြစ်နေတာပါမတ်လ17ရက်နေ့ညကတော့ဖလူဘက်ကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်မတ်လ17ရက်နေ့မနက်ပိုင်းကစပြီးတောင်ရင်မြစ်တစ်လျှောက်ကစစ်ဘေးရှောင်စခန်းရှိတဲ့နေရာကိုကလေးစငယ်တွေအမျိုးသမီးတွေစစ်ဘေးရှောင်တွေရောက်ရှိလာကြတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအခုညီပေးနေသူတူကပြောပြပါတယ
်စင်ကန်းကြီးတော်တိုက်ပွဲအခြေအနေကြောင့်ပေါ့နော်နောက်ဆက်တဲ့အခြေအနေနဲ့ဒီမြောက်ဒီဒီခရံကျမရှိခဲ့ဒီနေဆက်ဒေသရွာတွေရွာတွေကနေပြီးတော့အခုစစ်ရှောင်လာကြတယ်ပေါ့နော်ဒီနေ့အဲဆိုလို့ရှိရင်ဒီဘက်တောင်ရင်ကန္နဖူနာကိုအိမ်တော်စုအာကျွန်တော်တို့130လောက်ရှိနေလူကြီးရအင်း400ပတ်ဝန်းကျင်လောက်ပေါ့တောင်ရင်မြေကန်ဘက်ကိုဒီနေ့ပဲဆက်ချောင်းလာကြတာရှိပါတော့နော
်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်သူ3000ကျော်လောက်ရှိပြီးနီးစပ်ရာနေရာတွေမှာခိုလုံနေကြရတယ်လို့လည်းဆိုပါတယ
်အဲဒီဘက်မှာအာတော်တော်ဆိုးတယ်နောက်အမြင်တိုက်ပွဲလည်းဖြစ်နေတယ်နောက်ပြီးတော့နေနဲ့လည်းဟိုဒီပုံကျဲတာတွေလည်းရှိတယ်အဲ့ဒါချွန်းသွားတဲ့ကျွန်တော်လေးကိုပျက်စီးနေနေပေါ့နော်ကျွန်တော်သိမလားတော့အထိုးစစ်တွေကလည်းအပြန်အလှန်ရှိနေတယ်နောက်စစ်အင်ကလည်းဟိုဘက်ဒီဘက်ဖြည့်တော့တိုက်ပွဲတွေကဆက်ရှိနေတော့ပဲဘုရားတော်အခုရပိုင်တွေဖြစ်တဲ့သင်္ကန်းကြီးနောက်အောင်ဘက်ကတိုက်ပွဲတွေချင်းကြောက်လဲအဲ့ဒီဘက်ကသားလေးထောင်နဲ့ချင်းဆိုတော့ဆစ်ဆောင်လာတယ်ရှိနေမှာ
အင်းအင်းပြင်းပြင်းနဲ့မြောက်ရီမြို့တောင်ဘက်မှာရှိတဲ့စစ်ကောင်စီတက်ဆွဲထားတဲ့ဘလူးစခန်းကိုတော့ပြည်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကမလ17ရက်နေ့ညနေပိုင်းမှာတိုက်ခိုက်သိမ်းပိုက်လိုက်တယ်ဆိုပြီးသတင်းရပြီးမဲ့အတီးပြုတ်နိုင်ဖို့အတွက်ဆက်တွယ်လို့မရသေးပါဘူးဒီရက်ပိုင်းမှာပဲခမရ395တက်ရင်နဲ့သင်ငန်းညီနောင်ရဲစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ရှင်